ခိုင်ပြည်နယ်တွင်းစစ်ကောင်စီတပ်တွေနဲ့အေးရခိုင်တပ်တော်အကြမ်းတိုက်ပွဲတွေပြင်းထန်ရရှိပြီးတော့အရသာထိခိုက်သေးဆုံးတာတွေလည်းတိုးလာနေပါလေ။ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်မှာမတ်လ17ရက်နေ့မနေ့ပိုင်းကလေကြောင်းပစ်ခတ်မှုကြောင့်အရသာ20ကျော်သေဆုံးသွားပြီး20ထက်မနေ့တန်းရရှိခဲ့ပါလေ။ပေါတော့မြို့နယ်မှာလည်းမတ်လ18ရက်နေ့ကလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်အရသာ4ဦးသေဆုံးခဲ့ပါလေ။ရန်ကုန်ကသတင်းအဖြည့်ဆုံးပေးပို့ထားတာကိုကိုသားညူကပြောပြမှာပါ။
ရှိခိုင်တပ်တော်အေးသိမ့်ပိုက်ထားတဲ့မြို့ရီတွေကတခုဖြစ်တဲ့မင်းပြမြို့နယ်တာဒီမွတ်စလင်ကျေးရွာကိုမတ်လ17ရက်နေ့မနက်ပိုင်းကစစ်ကောင်စီကလေရင်နဲ့ဘုံကျဲတာကြောင့်အရသား20ကျော်သေဆုံးပြီးတော့တခြား20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဒီကျေးရွာဒေသခံမွတ်စလင်တဦးကပြောပါတယ
်။ဒေသက22ယောက်ဒဏ်ရာရရှိသူက23ယောက်ပေါင်း24ယောက်ဒေသပြင်းတဲ့လူတော်တော်များများဟိုကတော့ကျွန်တော်တို့အရေးပေါ်စိတ်အခြေအနေကိုပို့ထားတယ်ခင်ဗျ။
တိဆုံသွားရီထဲမှာစင်ကြီးပြင်းမွတ်စလင်ကျေးရွာကနေပြီးတော့ထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်တွေလည်းပါဝင်ကြပါတယ်။ဒေသခံတွေအနေနဲ့ဘေးလွတ်ရာကိုပြေးနေကြပြီးမဲ့အချိန်မရွေးလေကြောင်းတိုက်ခိုက်လာနိုင်တာကိုစိုးရိမ်နေကြရတယ်လို့အဲ့ဒီဒေသခံမွတ်စလင်ကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာတို့ညပညာလာလို့ရှိရင်ဒီလာပါစက်ကုန်ပြီတက်ကဟိုဘေးရှင်ဘေးနေရာကိုလာလို့ဘလို့ပြေးသွားမှလဲဆိုတော့ကျွန်တော်ပြည်သူလူထုတွေကဟိုစိုးရိမ်ပြန်မှုတွေတအားပြင်းနေတယ်ခင်ဗျာ။
ဤသိမ့်ပိုက်ထားတဲ့ပေါတော်မြို့နယ်ကကြီးရွာတချို့ကိုလည်းစစ်ကောင်စီကဒီအပိုင်းတွင်လက်နက်ကြီးတွေနဲ့ဇက်တိုက်ဆူသလိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မတ်လ18ရက်နေ့ကပေါတော်မြို့နယ်မနောသီရီကြီးရွာကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာမို့အရသာ4ဦးသေဆုံးတယ်လို့ပေါတော်ဒေသခံတူကပြောပါတယ်
။အကျဉ်းခွေမော်ကတော့လက်နက်ကြီးဟိုတောက်လျှောက်ရော်ထည့်ကြနေတာ3ရက်လောက်ရှိပြီပေါ့နော်။ဒါပေမဲ့ထိခိုက်တော့မရှိဘူး။မနေ့ကတော့ဒီဟိုမနောသီရီကိုကြားတယ်နောက်အဒီနာပဲဒီလက်ဖက်များရွာသေးကိုလက်နက်ကြီးကြားတယ်ပေါ့အဲ့ဒီမှာတေးရ၄ရောက်တည်တယ်ကိုဝန်ဆောင်မျိုးသမီးတက်ရောက်ပါတယ်နောက်ကလေးတက်ရောက်ပါတယ်ဒါတကြီးအမျိုးသားတက်ရောက်ပါတယ်ပေါ့နော်နောက်လူလက်ပိုင်းလူငယ်တက်ရောက်ပါတယ်၄ရောက်တည်တယ်နောက်တန်ရတာလေး၂ရောက်ရှိတယ်ဆိုတာအဲ့ဒါကလေးကောင်မလေးကလေးတက်ရောက်ပါတယ်နောက်တက်ရောက်ပေါ့နော်တန်ရတာ
စစ်ကောင်စီတပ်ဟာအရသားတွေနေထိုင်တဲ့လူနေကြီးရွာတွေမြို့ပေါ်ကြီးရွာတွေကိုလေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်အရသားထိခိုက်သေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။လူနေကြီးရွာတွေအနီးမှာထောင်ထားတဲ့စစ်ကောင်စီရဲ့မြေမြုပ်မိုင်းတွေကြောင့်လည်းအရသားထိခိုက်ဒဏ်ရာမှုတွေရှိနေတယ်လို့အေအေကထုတ်ပြန်ပြောပါတယ်။အခုလိုပစ်ခတ်မှုတွေကြောင့်ရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံတွေကြားစိုးရိမ်ကြောက်လန့်နေကြရတယ်လို့ရခိုင်ဒေသခံတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုထွန်းချီကပြောပါတယ်။
ဒီတိုက်ပွဲမရှိတဲ့အရာတွေဝလဲဒီစကားစားဖက်ကနေလေရင်နဲ့လာပြီးတော့ဘုံကြည့်တယ်ဆိုတာကတော့ဒီအခုမှလောက်နေတာမျိုးတော့မဟုတ်ဘူး။ရင်ကြက်ကလည်းဒါမျိုးတွေကဒီလုံခွင့်ရရှုပေါ့မို့တော့တောက်လျှောက်ရှိနေတာမျိုးရှိတယ်။ဆိုတော့ဒါကတော့တိုက်ပွဲနဲ့မသက်ဆိုင်တဲ့ဟိုပေါ့အရသာတွေကိုပြင်းထန်တိုက်ခိုက်ပေါ့လေနော်။ဆိုဒါတို့ကတော့ဘလို့မှဒီပြည်သူတွေအနေနဲ့ဟိုအကျန်းဒါဟိုဟိုခက်ခဲတဲ့ဘောမှာရှိတယ်ပေါ့လေကြီးလန့်သာသာဘောနဲ့နေရတဲ့ဘောမှာရှိတယ
်မြန်မာစစ်ကောင်စီဘက်ကတော့မင်းပြမျိုးနယ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူးဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းတည်နေမှုပြပြအောင်အေဘက်ကမြို့တွေကြီးရွာတွေကိုလက်နက်ကြီးတွေရှော့လိုက်ဒုံးတွေနဲ့ပစ်ခတ်ပြီးတော့သူတို့အပေါ်မှာလူလူအထင်မြင်လွဲမောက်အောင်လုပ်နေတယ်လို့မကြာခဏထုတ်ပြန်ခဲ့မှုပါတယ်လက်ရှိအချိန်မှာတော့ရခိုင်ပြည်နယ်ကကြောက်တော်မြောက်ဦးမင်းပြားမြေပုံပူနေကျွန်းပေါတော့နဲ့ရံပြဲမြို့တွေကိုရခိုင်တပ်တော်အေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့ပဲရသေတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုလည်းသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့အေအေဘက်ကထုတ်ပြန်ခဲ့ပါတယ်လက်ရှိမှာတော့ရခိုင်မြောက်ပိုင်းမှာရှိတဲ့ဗုဒ္ဓတောင်နဲ့မောင်းတော်မြို့နယ်အတွင်းစစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တခြားမြို့နယ်တချို့မှာလည်းကြိုကြားပစ်ခတ်မှုတွေရှိနေပါတယ်ခင်ဗျာ